ရင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KNU ကင်အမျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလို KNU ထင်းချုံရဖားပုံခရိုင်သထုံမြို့နယ်ဘက်မှလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရက်သားပြည်သူတွေတေဆုံးမှုရှိနေပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့တာဖြစ်ပါတယ်ခင်ဗျာ
ကရင်ပြည်နယ်အတွင်းမှာကရင်မျိုးသားလူမျိုးရေးတပ်တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်နေပြီးမုထရခရိုင်ဒူးတထူးခရိုင်စတဲ့နေရာတွေမှာတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အရက်သားတွေတိတ်ဆုံမှုတွေရှိနေတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလဲဆေးကအခုလိုပြောပါတယ
်ဖြစ်တာကတော့ဒီစားပါတော့ဒီလာပါတော့မတ်လ20ရက်နေ့မှာဖြစ်တယ်အဲနေရာကတော့ဒီကျွန်တော်မှုကောက်ခရိုင်တော်မြို့နဲ့အောက်ပိုင်းပေါ့နော်သူကဒီဖပေါ်နဲ့နေတာပေါ့အဲအဲ့ဒီကဘော့လီထားဆိုတဲ့ကြီးရောင်းစုခဲကဒီခမောနဲ့ဆိုတဲ့ရောင်းမှာဖြစ်သွားတာပေါ့အဲ့မှာဖြစ်သွားတော့ဒီကြီးကြိုက်တန်ရကတော့ကျွန်တော်ဖော်ပြခဲ့တယ်လို့ခမောရဲ့ရွာကဆော့အီဘူတန်လေးစားကနေကတော့ပြေးပိုက်ဖြစ်သွားတာပေါ့နော်ဒီဆော့ဂျင်းပြီးပြီးဆုံးသွားတယ်အဲဒီလိုပဲဒီတရက်ခဲမှာပဲတော့နော်ဒီအဲ့ဖပေါ်ခြေဆိုင်ခံရပေါ့နော်အပေါ်ခြေဆိုင်ခြေပါကဒီဘူဟာပေါ့နော်အခြေဆိုင်စစ်ဘူဟာကလည်းပြန်ပြစ်လိုက်တဲ့မင်းနဲ့ကြည့်ပြောတာပေါ့အဲကြောင့်မို့ဒီညနေပိုင်းမှာလည်းပဲဒီဖပုံခြေဆိုင်စစ်ဘူဟာလည်းပဲအဲဒီဆက်ပြီးပစ်တာပေါ့နော်ဒါနဲ့ခြေဆိုင်တောင်မရှိပါဘူးပေါ့ဒီကဲဆိုတော့ဆက်ပြီးပစ်တာပေါ့နော်ညနေပိုင်းမှာခေါင်းတိုင်းခြေကျော်လောက်ပ
ါဘူးထရခရိုင်လို့ခေါ်တဲ့ဖပုံခရိုင်ထဲမှာတော့နေ့စဉ်မိဘတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံအကုန်နီးပါးဟာစစ်ဘေးရှောင်နေရပြီးရွာတွေမှာမနေထိုင်ရကြတော့ဘူးလို့လည်းဆိုပါတယ
်ဒီဥတော်ခရိုင်ကတော့ကျွန်တော်နားလေတော့ဆိုဒီကတော့ပုံတော့မီနီတော့ဖြစ်နေတာပေါ့နော်ဥမာပြင်ကြွားထဲမှာမနေရနေရတဲ့အခြေအနေကတော့အရကနောတပညာရှိတယ်လို့ကျွန်တော်ကသိရပါတော့ဆိုရစ
ဒူးတထူးခရိုင်လို့ခေါ်တဲ့ပြန်ယူတက်မှာတင်ထိန်ချုပ်ရနယ်မြေမှာတော့အရက်သားနှစ်ဦးတိတ်ဆုံးတာတွေဖြစ်ခဲ့ပါတယ်နှစ်ဖက်တိုက်ပွဲတွေဖြစ်တိုင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကိုစစ်ကောင်စီဘက်ကလုပ်တယ်လို့လည်း KNU ဘက်ကပြောပါတယ
်တိုက်ပွဲတွေဖြစ်လာတာလည်းအကျိုးအားလည်းဖြစ်တယ်အဲ့ဒါကတော့ဒီရွာသားတွေကိုအရက်သားတွေဆိုဟိုပြစ်မှတ်ထားပြီးပြန်ပြီးတော့ကလေးသားချီတဲ့သဘောမျိုးဖြစ်သွားပြီးတော့အဲ့ဒါသူတို့ဘက်ကိုတိုက်ချောကြည့်တော့စခန်းပေါ်တိုက်လို့ဆိုကြီးရတော့ဖြစ်ဆက်မဆိုတဲ့ရွှေစုပ်ချက်တွေကအဲဒီဘာတိုင်းနေနဲ့ပုံကြည့်တာနဲ့ဒီလိုလို့ဆိုတာကျွန်တော်တို့အဲ့လိုကနားလည်တာပေါ့ဆိုလို့
မလာ20ရက်နေ့တုန်းကလည်း KNU တက်မှာသုံးထိန်းချုပ်ရာမူးမြို့နယ်တဲကအောက်ရှိကုန်းကျေးရွာနဲ့အုံးပင်စုကျေးရွာအတွင်းကိုလက်နက်ကြီးနဲ့အလုံး60ကျော်ပစ်ခတ်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်လက်နက်ကြီးပစ်ခတ်ခဲ့တာတွေကြောင့်သေဆုံးတာအပြင်ရွာသားအတော်များများလည်းပြင်းထန်တဲ့ဒဏ်ရာတွေလည်းရရှိခဲ့ပါတယ်ရှင်